လင်းလူချင်းဆက်ဆံမှုနဲ့ထောင်နဲ့ငါးနှစ်ပြည့်နေချက်ခံရတဲ့မလေးရှားတက်ခင်ခေါင်းဆောင်အန်ဝါအီဘရင်ကတက်ညာခွင့်ရဖို့ဘရင်ထံအယူခံလျှောက်ထားချက်ကိုပယ်ချလိုက်တဲ့အကြောင်းရှင်းနေဖြစ်သူကပြောပါတယ်မလေးရှားတက်ခန့်ကောင်းဆောင်ရဲ့အယူခံကိုတရားရုံးချုပ်ကပယ်ချခဲ့တဲ့ဖေဖော်ဝါရီလကလေးကမိသားစုကဘရင်ထံမှာအယူခံတင်ခဲ့တာပါအယူခံပယ်ချခံရတယ်လို့ရှင်းနေဖြစ်သူကဒီကနေ့ပဲပြောဆိုခဲ့ပေမဲ့မလေးရှားစုကဘက်ကတော့တရားဝင်ပြောဆိုတာမျိုးမရှိသေးပါဘူးလင်းလူရင်းဆက်ဆံခဲ့တယ်လို့လက်ထောက်ဖြစ်သူတူကဆွဆွဲခဲ့တဲ့အမှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးကထောင်ဒဏ်စီရင်ထားတာဖြစ်ပေမဲ့နှစ်ပေါင်းများစွာတိုင်းပြည်အနာကိုထိန်းချုပ်ထားတဲ့အာဏာရပါတီအတွက်အဓိကစင်ခုံမှုတစ်ခုဖြစ်နေတဲ့အတက်ခန့်ကောင်းဆောင်ကတော့သူ့ပေါ်နိုင်ငံရေးရွေးချယ်တဲ့သက်သက်လုပ်တာလို့ကျဆူထားပါ။အန်ဝါဟာ2013ခုနှစ်ရွေးကောက်ပွဲမှာတော့လည်းသုံးပါတီညီမောင်းဖွဲ့ကိုဦးဆောင်ပြီးအောင်မြင်မှုတွေရခဲ့တာကြောင့်1958ခုနှစ်လွတ်လပ်ရေးရပြီးချိန်ကလေးကမလေးရှားမှာအာဏာရထားတဲ့အစိုးရအတွက်ချင်းချောက်မှုကြီးတစ်ခုလည်းဖြစ်ခဲ့ပါတယ်။1990ပြည့်လွန်နှစ်တွေတုန်းကအာဏာရပါတီထဲမှာလည်းထင်ရှားခဲ့တဲ့အန်ဝါဟာဒုတိယဝန်ကြီးချုပ်ထိဖြစ်လာခဲ့ပေမဲ့အဲဒီချိန်တုန်းကဝန်ကြီးချုပ်မဟာသီယာမိုဟာမက်နဲ့မတည့်မမြတ်ဖြစ်ရာကနောက်ပိုင်းမှာအတိုက်ခံဖြစ်နေရပ်တည်လာခဲ့တာပါ။ထောင်နှံချခံရတဲ့အတိုက်ခံခေါင်းဆောင်ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့မိသားစုကစိုးရိမ်နေကြပါတယ်။